ဘရာဇီးလ်နိုင်ငံမှာကျင်းပနေတဲ့2014ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲ quarter final နောက်ဆုံးပွဲစဉ်တွေကိုစနေနေ့ကဆက်လက်ကျင်းပရမှာအာဂျင်တီးနားအသင်းနဲ့ Netherlands အသင်းတို့ semi final ကိုအသီးသီးတက်သွားကြပြီဖြစ်ပါတယ်။ Brasilia မြို့မှာကျင်းပတဲ့ပထမပွဲစဉ်မှာအာဂျင်တီးနားနဲ့ Belgium အသင်းတို့ကစားကြတာမှာအာဂျင်တီးနားတိုက်စစ်မှု Gonzalo Higuaín ပွဲစားပြီး7မိနစ်အကြာမှာတလုံးတည်းသောအနိုင်ဂိုးကိုတွင်းပစ်လိုက်တာဖြစ်ပါတယ်။အာဂျင်တီးနားတိုက်စစ်မှုလီယိုနယ်မက်ဆီကငိုးဂိုးမရှိတဲ့အနိုင်ရဖို့အတွက်အခွင့်သာကားပေးမယ်လဲ။သူကန်တဲ့ဘောလုံးကို Belgium ဂိုးသမားကလက်ဆန်းပြကာကွယ်ပေးနိုင်ခဲ့ပါတယ်။ပွဲစဉ်တစ်လျှောက်နှစ်ဖက်စလုံးအကျိတ်နဲ့ကစားကြကြတာမှာနှစ်ဖက်စလုံးကဂိုးသင်းခွင့်နဲ့အကျင့်ချင်းရခဲ့ပေမဲ့လဲဂိုးကန်ခဲ့ပြီးအာဂျင်တီးနားကတကူးဂိုးမရှိတဲ့အနိုင်ရပြီး semi final ကိုတက်သွားတာဖြစ်ပါတယ်။ Fontenova မှာကျင်းပတဲ့နောက်ဆုံး quarter final ပွဲကို Netherlands နဲ့ Costa Rica အသင်းတို့ကစားကြတာမှာနှစ်ဖက်စလုံးကဂိုးသင်းခွင့်အကျင့်ချင်းရပေမဲ့လဲတတ်မှတ်ချိန်မိနစ်90ပြည့်သွားတဲ့အချိန်မှာရောနောက်ပိုင်းဆက်ကစားတဲ့အချိန်ပိုမိနစ်30မှာရောနှစ်ဖက်စလုံးကဂိုးမသွင်းနိုင်ပဲဖြစ်နေကြတာပါ။ပွဲစဉ်တစ်လျှောက် Netherlands အသင်းကဘောလုံးရချင်းပုံများပြီးဖြစ်ဖြစ်စီစီကစားတော့ပေမဲ့လဲကော့စတာရီကာဂိုးသမားရဲ့လက်ဆွမ်းပြတာရောနယ်သာလန်အသင်းဂိုးကန်ခေရာရောကြောင့်ပယ်နယ်တီကန်ပြီးအဆုံးဖြတ်ပေးလိုက်ရတာဖြစ်ပါတယ်ပယ်နယ်တီကန်တဲ့အခါမှာတော့ပွဲပြီးကနီးမှအစားထိုးဝင်လာတဲ့နယ်သာလန်ဂိုးသမားကကော့စတာရီကာအသင်းကကန်တဲ့ပယ်နယ်တီနှလုံးကိုကာကွယ်ပေးလိုက်နိုင်တဲ့အတွက်နယ်သာလန်အသင်းက၄ဂိုး၃ဂိုးနဲ့နိုင်ပြီး semi final တက်သွားတာဖြစ်ပါတယ်ပထမ semi final ပွဲစဉ်ကတော့ဘရာဇီးနဲ့ဂျာမနီအသင်းတို့ဇူလိုင်လ၈ရက်အင်္ဂါနေ့မှာကစားကြမှာဖြစ်ပြီးဒုတိယ semi final ပွဲစဉ်ကတော့ Netherlands နဲ့ Argentina အသင်းတို့ဇူလိုင်လ၉ရက်ဗုဒ္ဓနေ့မှာကစားကြမှာဖြစ်ပါတယ်